တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝေါင်ဂီနဲ့သမရဟောင်းဦးသိန်းစိန်တို့တနင်္လာနေ့ကတွေ့ဆုံကြတယ်လို့တရုတ်အစိုးရပိုင်ဆင်းဝါသတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်အဲ့လိုတွေ့ဆုံတော့မှာတရုတ်မြန်မာစီးပွားရေးစင်ကြံဖွံ့ဖြိုးတိုးတက်ရေးတိုးမြင့်လှုပ်ဆောင်မှုအခိုင်အမာပြောဆိုကြတယ်လို့သတင်းထဲမှာရေးထားပေမဲ့ဘယ်မှာတွေ့ဆုံနေဆိုတာကတော့အတိအကျရေးမထားပါဘူးနှစ်နိုင်ငံကြားပြည်ပြည်ဆောင်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရေးမှာတည်တာတဲ့တိုးတက်မှုရထားတဲ့အကြောင်းတရုတ်မြန်မာစီးပွားရေးစင်ကြံတည်ဆောက်ရေးနဲ့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုပိုအားကောင်းလာစေရေးအတွက်မြန်မာနိုင်ငံနဲ့လက်တွဲလှုပ်ဆောင်ခြင်းနဲ့လို့ဝန်ကြီးဝမ်ဂျီကပြောတဲ့အကြောင်းစင်ဝါသတင်းမှာပြောထားပါတယ်။ငြိမ်းချမ်းရေးနဲ့ပြည်နယ်သိမ်းမြေရေးလုပ်ငန်းစဉ်မှာထူထပ်မှုရထားတဲ့ပေါ်တရုတ်နိုင်ငံကဝမ်မြောက်ပါကြောင်းနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအားပေးဖို့ရာအပြုသဘောဆောင်အခန်းကဏ္ဍကနေပါဝင်ဖို့လဲဝန်ကြီးဝမ်ဂျီကပြောပါတယ်။ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးစီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်ရေးတွေအတွက်တရုတ်ကကူညီလှုပ်ဆောင်ပေးတဲ့ပေါ်မြန်မာနိုင်ငံကကျေးဇူးတင်ပါကြောင်းနဲ့မြန်မာနဲ့တရုတ်ကြားပြီးပြည့်စုံတဲ့မဟာဗျူဟာပူးပေါင်းဆောင်ရေးကိုအဆင့်တစ်တစ်ခုရောက်အောင်တွန်းအားပေးဖို့မျှော်လင့်ထားကြောင်းသမရဟောင်းဦးသိန်းစိန်ဘက်ကပြောခဲ့တယ်လို့စင်ဝါသတင်းမှာဖော်ပြထားပါတယ်